က်ကွက်ထဲတော့ရုပ်ရုပ်တည်တည်ပါပဲအာနာသိမ့်တော့မှာမို့အိုးအတောင်တွေဖြစ်နေကြတာလားလို့ထွက်ကြည့်လိုက်တော့နိုင်ငံတော်ကထောက်ပံ့ကြီးပေးမှာမို့ပါတဲ့အခုကအိမ်တိုင်းကိုပေးမှာဆိုတော့ပျော်ကြရွှင်ကြတာပေါ့လေနိုင်ငံမှာလည်းပြည်သူတွေအတွက်ပျော်ရွှင်စရာဆိုလို့အဲ့ထောက်ပံ့ကြီးကိစ္စပဲရှိကျန်တာကတော့စိတ်ညစ်စရာတွေကြီးပဲဒီရဲ့ပိုင်းကလည်းနိုင်ငံရေးမှုန်တိုင်းထိုင်တဲ့နေ့ရက်တွေပါပဲမကြာခင်မှာလွတ်တော်အသေးကြီးစတင်တော့မယ်အနိုင်ရကိုယ်စားလှယ်တွေအမတ်ဆစ်ဆစ်ဖြစ်တော့မယ်ရှုံးတဲ့ကိုယ်စားလှယ်တွေကတော့မမတ်နိုင်ဘူးပေါ့အဲ့တော့စိတ်ထဲဘယ်ကောင်းမလဲကန့်ကွက်သူကကန့်ကွက်တိုင်တဲ့လူကတိုင်ဒီကြတဲ့တက်ကလည်းမဲမတမာမှုတွေဖြစ်နိုင်တယ်ဆိုပြီးစီးရင်တွေထုတ်ရွေးကောက်ပွဲကော်မရှင်ကလည်းတွင်တွင်ညင်းရှုံးတဲ့ဘက်ကလည်းဆန္ဒတွေပြအစိုးဆုံးကတော့အာဏာမသိမ်းဘူးလို့အာမမခံဘူးဆိုတဲ့တက်ဖက်ကပြောစကားအပြောစကားကိုအထောက်ပံ့ဖြစ်စေတာကတက်ချုပ်ရဲ့ခြေဥ်ကိုမလိုက်နိုင်ရင်ခြေဥ်ကိုကဖြတ်လိုက်လို့ရတယ်ဆိုတဲ့ပြောစကားပါပဲ။ပြီးတော့လမ်းနေဘော်ကိုလည်းတင်ကားတွေကတက်လာသေး။အစကနောက်နေတယ်ထင်တာ။တင်ကားတွေတကယ်ထွက်လာတာ။သူတို့မို့မကြောက်မရွံ့တင်ကားတွေကိုလမ်းပေါ်ထွက်မောင်းရဲ။ YBS တွေပြိုင်မောင်းတာနဲ့တွေ့ပြီးအတိုက်ခံရမှာစုံခုံတွေတက်နေရအောင်။ YBS တွေကတိုက်ပြီးရင်ထွက်ပြေးနေကြဆိုတော့ကိစ္စမရှိဘူးလေ။ဒေဂျာတာကတော့အစိုးရနဲ့တက်နေအဆင်မပြေဖြစ်နေကြပါပြီ။အစိုးရဘက်ကလည်းငါကလူထုထောက်ခံမှုနဲ့တက်လာတဲ့အစိုးရငါတို့လုတာမှန်းတယ်။မင်းတို့တက်ကိုဂရုစိုက်စရာမလိုဘူးလို့တွေးပုံရတက်ဖက်ကလည်းငါတို့ဖန်တီးထားတဲ့ဥပဒေကိုအသုံးချပြီးမခံလေးစားလုပ်တယ်လို့များတွေးသလားတော့မသိဘူးတင်းမာမှုတွေဖြစ်နေတာတော့မှန်ပါပဲပြည်သူတွေစိတ်ထဲလည်းတက်တဲ့အစိုးရစိတ်ကောက်နေပြီလို့ထင်နေကြတာပေါ့ဒီလိုအခြေအနေမှာတက်ထောက်ခံသူတွေကတော့အာဏာသိမ်းမယ်ထင်ပြီးပျော်နေကြပါတယ်အစိုးရထောက်ခံသူတွေကတော့ဒီမိုကရေစီကိုအိုးမဲ့တုတ်တာလားဆိုပြီးစိတ်ဆိုးနေကြပါတယ်အပြင်မှာလည်းအလံတွေထောင်လို့ထောင်အွန်လိုင်းပေါ်မှာလည်းဆဲလို့ဆဲပါပဲဘာပဲဖြစ်ဖြစ်အာဏာသိမ်းရင်တော့ပျော်စရာကောင်းပါတယ်ဒီမိုကရေစီခကြီးမှာနေရတာတော်တော်လေးစိတ်ညစ်စရာပါဆိုပြီးတော့ကစစ်ဆိုးရခက်မှာကြီးပြင်းလာခဲ့ရတာဆိုတော့စစ်ဆိုးရခက်ကိုလွမ်းမိတာတော့မှန်ပါပဲဒီတော့အာနာတိတ်လိုက်ရင်စစ်ဆိုးရခက်ဖြစ်လာမယ်စစ်ဆိုးရခက်တို့ဆိုရှယ်လေးခက်တို့ဆိုတာသိရတဲ့အတိုင်းဘာမှလုပ်စရာမရှိဘူးအလုပ်လည်းမရှိတော့ဝင်ငွေလည်းမရှိဘူးဝင်ငွေမရှိတော့လောဘလည်းနည်းတယ်ကုန်သွယ်ရေးတွေပါပိတ်လိုက်ရင်ပိုတော့ကောင်းသေးတယ်ဖုန်းတွေပါလည်းပေးတော့မနေနဲ့ဖုန်းကြောင့်သတင်းတွေပြန့်လာလွယ်တယ်သတင်းတူတွေဖန်တီးလို့ရနေအောင်အင်တာနက်တွေတုံးနေရင်ပိုဆိုးတော့တနေရာကိုသွားခြင်းထောက်ခံစာလေးကင်ပြီးသွားကြအာရင်လဖေးဆိုင်လေးထိုင်ကြစာအုပ်ဆိုင်ရာစာအုပ်လေးတွေငှားဖက်ကြမြဝရီကပြတဲ့ဇလန်းတွဲတွေဘောလုံးပွဲတွေကြည့်ကြပြီးတော့ဘဘဘူဂျုံမှုကြီးကျမ်းမာပါစေဆိုပြီးဆူတောင်းစာတွေရွတ်ကြတယ်အဲ့ဒါဆိုရင်တော့စစ်အစိုးရခက်ကိုအလွမ်းပြေပါပြီပြီးတော့ဒီခေတ်ဟာစားစရာတွေပေါ်တော့မဝါတဲ့လူတွေလည်းပေါ်ပါတယ်စစ်အစိုးရခက်ကဆိုဝါတဲ့လူတော်တော်ရှားတယ်စားစရာတိတ်မပေါ်ဘူးအဲ့တော့ပိန်ကြတာပေါ့ပိန်တော့ကျမ်းမာရေးကောင်းတယ်ခတ်တာတခုတော့ရှိပါတယ်ဆိုပြီးတော့ကသာစစ်ဆိုးရခက်မှာနေခဲ့လို့အိုက်ခက်ကိုလွမ်းနေပြီမြဲဒီမိုကရေစီခက်မှာကြီးပြင်းခဲ့တဲ့လူတွေကလည်းဒီမိုကရေစီခက်ကိုလွမ်းနေမှာအမှန်ပါပဲအဲ့တော့သူတို့ကလည်းဒီမိုကရေစီခက်ပြန်ပြောင်းအောင်ပြန်လုပ်ကြမှာပါပဲဒီတော့အခုလိုရွက်ကောက်ပွဲတွေဘာတွေလုပ်မနေနဲ့တော့ဈေးတွေကုန်ဒီမိုကရေစီကိုသဘောကျသူတွေအတွက် NLD အစိုးရကဒီမိုကရေစီနှစ်နဲ့ငါးနှစ်အုပ်ချုပ်စစ်ဆိုးရခက်ကိုအားကျသူတွေအတွက်အဘာတို့ကငါးနှစ်အုပ်ချုပ်တလှည့်စီပေါ့လေအဲ့လိုမှမဟုတ်ရင်လည်းနိုင်ငံကိုနှစ်ပိုင်းခွဲလိုက်LND ကိုသဘောကျသူတွေကတချမ်းစစ်အစိုးရကိုသဘောကျသူတွေကတချမ်းမြောက်ကိုရီးယားနဲ့တောင်ကိုရီးယားလိုပေါ့တောင်မြန်မာမြောက်မြန်မာဆိုပြီးပြည်တွင်းစစ်တွေထပ်ဖြစ်နေမှာဒုက္ခတွေရောက်ကုန်ထားပါတော့လေအဲ့ဒါတွေကလည်းရှောက်ပြောနေတာပါတကယ်ကဆိုဗီယက်အာဏာသိမ်းတာမသိမ်းတာလဲစိတ်ထဲမဝင်စားပါဘူးဘာလို့လဲဆိုတော့အာဏာသိမ်းနဲ့တိတ်ထူးမယ်မထင်ဘူးအာဏာမသိမ်းနဲ့တိုင်းပြည်ကတိတ်ထူးမယ်မထင်ပါဘူးဘာလို့လဲဆိုတော့အားလုံးကတက်ကဖန်တီးထားတဲ့အခြေအနေတိုင်းပဲတွားနေကြတာမဟုတ်လား2008အခြေခံဥပဒေကလည်းတက်ကဥဆောင်ပြီးရေးထားတာဒီလိုရွက်ောက်ဝဲတွေလုပ်ရင်ဒီလိုအခြေအနေဖြစ်လာမယ်ဆိုတာသူတို့လည်းတွက်ထားမှာပေါ့ဘယ်သူကပြည်သူထောက်ခံမှုပုံများတယ်ပြည်သူထောက်ခံမှုပုံများသူကဒီမိုကရေစီခေတ်မှာအနိုင်ရမယ်ဒါကထုံးစံပဲလीဒါကိုတွက်ထားမှာပဲအချို့က NLD အနေနဲ့ဒီလိုမျိုးစစ်တပ်ကခင်းညှင်းထားတဲ့ဇက်ခုံကြီးမှာဝင်ကနေတာကိုသဘောမကျဘူး NLD ကတက်နဲ့ပေါင်းသွားပြီဆိုပြီးဝေဖန်ကြတယ် NLD ကလည်းအဲ့လိုအထင်မခံခြင်းဘူးတက်ကလည်းအဲ့လိုထင်နေတာကိုမကြိုက်ဘူးရဲ့ဘာလို့လဲဆိုတော့ NLD ကဇက်မကတော့ဘူးဆိုပြီးခုံပေါ်ကဆင်းသွားမှာကိုစိုးရိမ်နေလို့ပါပဲမပြောချင်မှပြောရရင်တော့အခုအခြေအနေကိုမြင်ရတာမျက်လှည့်ပွဲကိုကြည့်နေသလိုပဲခံစားရတယ်။မျက်လှည့်ဆရာကြီးကတော့သူ့မျက်လှည့်ကိုစိတ်ဝင်စားအောင်အမျိုးမျိုးလှက်ွက်တွေသုံးပြီးပြတာပဲ။ပြိတ္တတွေကလည်းရင်သက်ရှူမောပြီးဟာရီဟင်တွေဖြစ်နေကြတာပဲ။မျက်လှည့်ဆရာကြီးလူချင်းတာကလည်းအဲ့လိုအခြေအနေမျိုးပဲ။အဲ့လိုဟာကနေဟင်ကနေဖြစ်သွားရင်ကျဉ်တတ်နေပြီ။ပြည်သူတွေတခုတတိထားမှာမျက်လှည့်ပွဲကိုအငေးလွန်သွားရင်နောက်ကနေကပိုက်နှက်ခံရတတ်တာပါပဲ။